ဝန်ကြီးဟိုဒီတနိုင်ငံလုံးကရကြေးအုပ်ချုပ်ရေးမှုတွေပြန်ရွေးမယ်ကြားလို့ရှင်ဟုတ်ဝန်ကြီးတို့ရှိညွှန်ကြားချက်ကဘယ်လိုမျိုးရောက်တာလဲရှင်
ဟုတ်လေနိုင်ငံတော်သမ္မတရောကလေရက်ွက်ကြီးရောအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးချယ်ဖို့ပြီးခဲ့တဲ့သတင်းပတ်ထဲကနေပြီးမှကျွန်တော်တို့တိုင်းဒေသကြီးပြည်နယ်အစိုးရတွေကိုအကြောင်းကြားလာတာရှိပါတယ
်အကြောင်းကြားလာတာရှိတယ်ဆိုတော့ဒီလိုမျိုးဟိုစာထွက်ပြီးတရားဝင်အကြောင်းကြားတာဘယ်နည်းလောက်ကဖြစ်မလဲရှင
်ကျွန်တော်ကတော့အခုခီးကြီးသွားရင်းနဲ့ပြန်လာတာဖြစ်တဲ့အတွက်ကျွန်တော်တိုင်းစိုးရဖွဲ့အတွင်းရေးမှုသူရဲ့အုပ်ချုပ်ရေးဦးစီးဌာနရဲ့ဒီတိုင်းမင်းကြီးကိုကျွန်တော်လှမ်းမေးပြပါပြီဟောမေးပြီးတဲ့အခါမှာနောက်ပြီးခဲ့တဲ့သတင်းပတ်ထဲကနေစာဝန်သာဖြစ်တဲ့ဒါညွှန်ကြားချက်ကတည်ကြပါလေခင်ဗျာစာနဲ့လမ်းကြောင်းတွေကပဲကျွန်တော်ညွှန်ကြားချက်ပြပို့တ
ာဒါဆိုတော့ဝန်ကြီးတို့လမ်းမေးကြည့်တဲ့အခါမှာဘယ်လိုသိထားလဲရှင်ဒီလိုမျိုးပြန်ရွေးချယ်ဖို့ကိစ္စကဘယ်ကာလအတွင်းအပြီးသက်လောရမယ်ညွှန်ကြားချက်မှာအဲ့လိုမျိုးပါသည်လားရှင
်ရက်ွက်ကြီးရောအုပ်ချုပ်ရေးမှုတွေကိုပြန်လဲရွေးချယ်မယ်ဆိုရင်ရက်ွက်ကြီးရောအုပ်ချုပ်ရေးမှုနီးဥပဒေပါရွေးချယ်ခြင်းဆိုင်ရာနီလန်းနေဒီစီကန်းနေနဲ့ရွေးချယ်ရမှာဖြစ်တဲ့အတွက်ရွေးချယ်ခြင်းဆိုင်ရာကြိုတင်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေရှိတယ်အဲ့လိုပဲကျွန်တော်တို့တိုင်းနယ်ပြည်နယ်တွေမှာရှိတဲ့ငယ်နမိတ်ကျဝဲမှုတွေကြီးရောအုပ်စုများတာနေရာတွေကလည်းတနေရာနဲ့တနေရာတူလေးမရှိပါဘူးကျွန်တော်တို့မကွေးတိုင်းမှာဆိုရင်ဒီမြို့ပေါင်း30ရှိတယ်မြို့နယ်ပေါင်း25မြို့နယ်ရှိတယ်ကြီးရွာပေါင်းပေါ့နော်4,980နဲ့မှ3ရွာလောက်ရှိတယ်အဲ့တော့ကျွန်တော်တို့မကွေးတိုင်းမှာဆိုရင်လည်းဒီစလင်းမြို့နယ်ဆိုရင်ကြီးရွာအုပ်စု180အုပ်စုတော့ရှိတာအလွန်တန်ကိုကျဲတယ်အဲ့လိုဒေသတွေရှိတယ်လို့ကြီးရွာအုပ်စုများတဲ့မြို့နယ်တွေလည်းအများကြီးရှိတယ်ဒါကြောင့်မလို့အခုဒီပြန်လဲရွေးချယ်မှုမှာအနည်းဆုံး5လလောက်ကျွန်တော်တို့အချိန်ယူနိုင်မှုအတွက်ညွှန်ကြားချက်မှာပါတယ်လို့ကျွန်တော်တို့သိထားပါတယ်ဗျဥပမာအဖြစ်နိုဝင်ဘာ1ရက်နေ့ကနေမှ March 30ရက်နေ့နေ့ကြာကာလအတွင်းထဲမှာကျွန်တော်တို့တနိုင်ငံလုံးတိုင်းတာနဲ့ပြောင်းလို့ညွှန်ကြားတယ်လို့ကျွန်တော်ဒီလိုနားလဲပါတယ်ဒါကြောင့်ကျွန်တော်တို့မကွေးတိုင်းဒေသကြီးအနေနဲ့တော့ဒီကနေ့နိုဝင်ဘာ1ရက်နေ့ကနေစတင်ပြီးတော့မှဒီရက်ကွက်ကြီးရောအုပ်ချုပ်ရေးမှုရွေးချယ်မှုတွေကိုအဲ့လုပ်ငန်းစဉ်တွေကိုစတင်နိုင်မှုအတွက်တိုင်းစိုးရဖွဲ့အတွင်းမှုပေါ့နော်သူတို့ဒီအစိုးရအုပ်ချုပ်ရေးဦးစီးဌာနရဲ့တိုင်းမြင့်ကျုပ်ကနေတစ်ဆင့်သက်ဆိုင်ရာမြို့နယ်တွေကိုညွှန်ကြားချက်ပြုတ်ပြီးဖြစ်ပါတယ်အဲ့ကျွန်တော်တို့တာဝန်မယူခင်ချိန်မှာကြိုပြီးရွေးသွားတယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ကျွန်တော်တို့အစိုးရတဲ့လက်ထက်မှာဒါပထမဦးဆုံးရက်ွက်ကြီးရောအုပ်ချုပ်ရေးမှုရွေးချယ်မှုလို့ကျွန်တော်တို့ပြောနိုင်ပါတယ
်
တကယ်တမ်းတော့ကျွန်တော်တို့ဒီပြည်သူလူရွေးချယ်တဲ့ပြည်သူလူထုဘက်ကဆိုရင်အစိုးရတင်တဲ့အတူရက်ွက်ကြီးရောအုပ်ချုပ်ရေးမှုတွေကိုသတ်မှတ်ထားတဲ့ရွေးကောက်ပွဲနဲ့နီးနီးကပ်ကပ်ရွေးချယ်ခဲ့ရမှာဖြစ်ပါတယ်ဗျာရွေးချယ်ခဲ့ရမယ်လို့ကျွန်တော်တို့ကဒီတိုင်းပဲဖြစ်စေချင်တယ်နော်သို့တော်လည်းပဲကျွန်တော်တို့တာဝန်ယူပြီးတစ်နှစ်ခွဲလောက်ကြာကာလကြာတော့မှကျွန်တော်တို့ပြန်လည်ရွေးချယ်တယ်ဆိုတော့ပြည်သူလူထုအတွက်တော့အစိုးရတက်တန်းတဲ့အတူရွေးချယ်ခွင့်မရခဲ့တာတော့သိကြတယ်သို့တော်လည်းပဲဘာပဲဖြစ်ဖြစ်အခုချိန်မှာအစိုးရတဲ့အနေနဲ့လူမျိုးရေးစီဝါရေးနိုင်ငံရေးပြုရင်ပြောင်းလဲမှုတွေကိုကျွန်တော်ပေါ်ဆောင်နေတဲ့အခါမှာအခြေခံအကြအဆုံးပြုပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာအရေးပါဆုံးဖြစ်တဲ့ရက်ွက်ကြီးရောအုပ်ချုပ်ရေးမှုတွေကိုပြန်လည်ရွေးချယ်တာလည်းပြည်သူတွေအတွက်တော့ဒါပိုပြီးကောင်းတဲ့အခွင့်အလမ်းတရားလို့ပြောချင်ပါတယ
်။နောက်တစ်ခုကဝန်ကြီးဒီလိုမျိုးဒီရက်ွက်ကြီးရောအုပ်ချုပ်ရေးမှုရွေးချယ်တဲ့အခါမှာဟိုအရင်တော့ကလည်းလုပ်ခဲ့တယ်ဆိုတော့ပြဿနာတွေကလည်းအနှဲငယ်စီတက်ခဲ့တာမျိုးတွေရှိတယ်ဝန်ကြီးရဲ့ဒီလိုပြန်ပြီးရွေးရမယ်ဆိုတဲ့အခါကျတော့ပြဿနာတွေအနှဲနိုင်သမျှနေအောင်ဝန်ကြီးတို့အနေနဲ့ဒီအစိုးရအဖွဲ့အနေနဲ့ဘယ်လိုမျိုးတွေကူညီပံ့ပိုးပေးသွားဖို့ရှိအောင်မလဲရှင်
။ဒီရက်ွက်ကြီးရောအုပ်ချုပ်ရေးမှုရွေးချယ်မှုကတော့သူတို့အုပ်ချုပ်ရေးဦးစီးဌာနကလေရက်ွက်ကြီးရောအုပ်ချုပ်ရေးမှုနီးဥပဒေပါရွေးချယ်ခြင်းဆိုင်ရာနီလာနေနဲ့ဆောင်ရွက်သွားရမယ်တာဝန်ရှိတော်ညာလည်းပဲ
ဟုတ်ကဲ့
အတိုင်းနဲ့ပြည်နယ်အစိုးရတွေကလည်းဒီအစိုးရရဲ့တာဝန်ကဒီစီမံခန့်ခွဲမှုပိုင်းတွေမှာထင်းကျောင်းဝင်ကျွန်တော်တို့မှာတာဝန်ရှိပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့အဓိကပြောရတဲ့ချက်ကတော့ကျွန်တော်တို့အစိုးရတရားဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုသွားနေတာဖြစ်တဲ့အတွက်ဒီမိုကရေစီအုပ်ချုပ်ရေးစနစ်မှာပြည်သူလူထုရဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ဟာအလွန်တန်အရေးကြီးတဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်ဒါကြောင့်မလို့လွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိစေဖို့အတွက်တော့ရက်ွက်ကြီးရောအုပ်ချုပ်ရေးမှုရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့အသေးစားစောင့်ကြည့်သွားမယ်အကောင်းဆုံးကျွန်တော်တို့ကြက်မှတ်ထင်းကျောင်းသွားမှာဖြစ်ပါတယ်ပြည်သူလူထုရဲ့စဉ်းစားခွင့်ရွေးချယ်ခွင့်ကိုသုံးတရားထိခိုက်စေမယ့်အရာမျိုးတွေလုပ်ရင်တော့ကျွန်တော်တို့ကစောင့်ကြည့်ကြက်မှတ်ခြင်းအလုပ်တွေကိုတရားလုံးမှာဖြစ်ပါတယ်ရခင်တော့ရက်ွက်ကြီးရောအုပ်ချုပ်ရေးမှုရွေးချယ်ခွင့်တွေမှာပြဿနာတွေရှိခဲ့တယ်ဆိုတာကျွန်တော်တို့လည်းကောင်းကောင်းသိပါတယ်ဒီတစ်ချိန်မှာတော့ပွင့်လင်းမြင်သာမှုရှိတဲ့အစိုးရအသေးရဲ့လက်ထက်မှာရွေးချယ်တဲ့ရွေးချယ်ခွင့်ဖြစ်တဲ့အတွက်ကျွန်တော်တို့ပြည်သူတွေကလည်းကိုယ့်ရဲ့လွတ်လပ်စွာရွေးချယ်ပိုင်ခွင့်မိမိရဲ့မဲပေးပိုင်ခွင့်ရှိသူရဲ့ဒီလုပ်ပိုင်ခွင့်ကိုပြည့်ပြည့်ဝဝစနစ်တကျသုံးဖို့လိုတယ်ဆိုတာကိုတော့ကျွန်တော်တို့အဓိကပြောချင်ပါတယ်
ကျေးဇူးပါတော့ဝင်ကြီးအခုလိုအချိန်ပေးပြီးဖြေကြားပေးတာရှင်
ဟုတ်ကဲ့ဟုတ်ကဲ့